အများပါဝင်ခွင့်ရရှိတဲ့စီးပွားရေးစနစ်ရှေ့ရှုဆောင်ရွက်ပေးရေးဆိုင်ရာကုလအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ဖြစ်တဲ့ Netherlands မိဖုရား Maxima ဟာမြန်မာဆွေရရဲ့ဖိတ်ကြားချက်နဲ့၃ရက်ကြာခရီးစဉ်ဖြင့်မြန်မာပြည်ကိုရောက်နေပါတယ်။မိဖုရား Maxima ရဲ့မြန်မာပြည်၃ရက်တာခရီးစဉ်တွင်လူမှုအခြေပြုစီးပွားရေးဖွံ့ဖြိုးမှုဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်လို့အလေးပေးပြောကြားသွားတာကိုတွေ့ရပါတယ်။မလ30ရက်နေ့ကနေပြီးတော့ဧပြီလ1ရက်နေ့အထိကြာမဲ့မိဖုရား Maxima ရဲ့ပထမနေ့ခရီးစဉ်မှာပဲ Chatrian Hotel မှာဘဏ်လုပ်ငန်းကိုယ်စားလှယ်တွေအသေးစားစီးပွားရေးလုပ်ငန်းရှင်တွေစက်သွယ်ရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံခဲ့ပါတယ်။နိုင်ငံတကာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဘဏ်လုပ်ငန်းတွေတွင်ကျယ်ဖို့ဘဏ်တွေမှာငွေကြေးသိမ်းဆည်းနိုင်တဲ့ Saving Account တွေထားရှိရေးအာမခံစနစ်နဲ့ပြင်ဆင်ခန်းစားခွင့်တွေကမရှိမဖြစ်လိုအပ်တယ်လို့ကုလသမဂ္ဂအဖွဲ့ကြီးကယုံကြည်ထားတာပါ။မလ31ရက်နေ့မှာတော့ရန်ကုန်တက္ကသိုလ်ဘွဲ့နှင်းသဘင်ခမ်းမမှာပြောခဲ့တဲ့မိန့်ခွန်းအတွင်းမိဖုရား Maxima ကမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့စီးပွားရေးဖွံ့ဖြိုးမှုကိုအားပေးတဲ့နီလန်တရအဖြစ်ငွေကြေးကဏ္ဍမှာလူအများပါဝင်နိုင်တဲ့ဆောင်ရွက်မှုတွေရှိလာဖို့တိုက်တွန်းခဲ့ပါတယ်။ဒါ့အပြင်စီးပွားရေးဝန်ဆောင်မှုလုပ်ငန်းတွေရှိဖို့အရေးကြီးတဲ့အကြောင်းကိုလည်းသူကအခုလိုပြောသွားပါတယ
်။
ဒီမှာပြောလို့တဲ့အချက်ကတော့ငွေကြေးကဏ္ဍမှာအများပါဝင်ခွင့်ရရှိမှုဟာဘေးနိုင်ငံမှာမဆိုစီးပွားရေးဖွံ့ဖြိုးတိုးတက်မှုအလုပ်ကိုင်တွေဖန်တီးမှုနဲ့လူမှုရေးတိုးတက်မှုတို့အတွက်အရေးကြီးတဲ့ဆိုတဲ့အချက်ပါပဲ။ဒီစနစ်ဟာစီးပွားရေးမှာလူများပုံမကျေပြန့်စွာပါဝင်ခွင့်ရရှိဖို့နဲ့လူမှုရေးမှာပုံမပါဝင်လှုပ်ဆောင်ခွင့်တို့ကိုထောက်ခံအားပေးရရောက်တဲ့အပြင်အောင်မြင်ပြီးရရှိခံတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့တည်ငြိမ်တဲ့လူအဖွဲ့အစည်းတိုင်းရဲ့အခြေခံမရှိမဖြစ်တဲ့လိုအပ်ချက်ပဲဖြစ်ပါရင်မြန်မာနိုင်ငံမှာအများပါဝင်ခွင့်ရပြီးထင်သာမြင်သာရှိတဲ့စီးပွားရေးစနစ်ကိုကျင့်သုံးမယ်ဆိုရင်ရရှိတည်တံ့ခိုင်မြဲတဲ့ဖွံ့ဖြိုးမှုတွေခိုင်မာတဲ့အုံမြင့်ကိုချပေးရတဲ့ရောက်ပါလေဒီလိုဖွံ့ဖြိုးမှုဟာလူတိုင်းအတွက်အကျိုးဖြစ်ထွန်းစေမှာဖြစ်ပါလေ
အဲ့ဒီနေ့နှောင်းပိုင်းမှာပဲမိဖုရား Maxima ဟာမော်ဘီမြို့နယ်မြောင်းတကာကိုလည်းသွားရောက်ခဲ့ပါတယ်။မြောင်းတကာမှာ World Vision ကအတိုး 1.500 ကိုင်းနှုန်းနဲ့အသေးစားငွေကြေးဝန်ဆောင်မှုလုပ်ငန်းတွေလုပ်နေတာကိုလေ့လာခဲ့သလိုဒေသခံပြည်သူတွေနဲ့လည်းတွေ့ဆုံပြီးအသေးစားဝန်ဆောင်မှုလုပ်ငန်းတွေရဲ့ဆောင်ရွက်လုပ်ကိုင်မှုအခြေအနေတွေကိုလေ့လာမေးမြန်းခဲ့ပါတယ်။ဒီကနေ့ဧပြီလ1ရက်နေ့ဗုဒ္ဓနေ့မှာတော့မိဖုရား Maxima ဟာမြန်မာအစိုးရကနေပြည်တော်မှာကျင်းပမယ်အများပါဝင်ခွင့်ရှိစေမယ့်စီးပွားရေးလမ်းပြမြေပုံတရက်ရဲ့လုပ်ငန်းစဉ်ကိုကြီးညာမယ့်အခမ်းအနားတက်ရောက်ဖို့ရှိပါတယ်။အဲ့ဒီအစီအစဉ်ကနေပြီးတော့လူတွေရဲ့ဝင်ငွေတိုးလာဖို့စီးပွားရေးလုပ်ငန်းတွေကိုအထောက်အကူပြုနိုင်ဖို့နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်နိုင်စေဖို့မြန်မာအစိုးရကမျှော်လင့်ထားပါတယ်။ Netherlands မိဖုရား Maxima ဟာအများပါဝင်ခွင့်ရရှိစေတဲ့စီးပွားရေးစနစ်ရှေ့ရှုဆောင်ရွက်ပေးရေးဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်အဖြစ်2009ခုနှစ်ကတည်းကတာဝန်ထမ်းဆောင်လာခဲ့တာပါကုလသမဂ္ဂနဲ့ကမ္ဘာ့ဘဏ်တို့လိုနိုင်ငံတကာအဖွဲ့အစည်းတွေကအများကလက်လှမ်းမိတဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဆိုင်ရာအစီအစဉ်တွေကိုဖွံ့ဖြိုးဆဲနိုင်ငံတွေအတွက်အဓိကဦးစားပေးအဖြစ်သတ်မှတ်ထားတာလည်းဖြစ်ပါတယ်ရှင်